မြန်မာနိုင်ငံရှမ်းပြည်နယ်တွေကိုတရားမဝင်ဝင်ရောက်လာသူထိုင်းနိုင်ငံသား80ကိုအာဏာပိုင်တွေကဖမ်းဆီးနေခဲ့ပါတယ်။သူတို့ကိုထိုင်းနိုင်ငံနယ်စပ်ချင်းရိုင်နယ်အနီးဆုံးမြန်မာနိုင်ငံဘက်မိုက်ဆပ်မြို့နယ်အတွင်းကဝလာဟုတိုင်းရင်းသားတွေအများဆုံးနေထိုင်တဲ့ရပ်ကွက်တွေတဲခုခံကာရာအိုကေစတဲ့နေရာတွေမှာမြန်မာဘက်ကမူရင်းနဲ့မူကင်းထိချိုရေးအဖွဲ့တွေကပတ်စိတ်တဲ့ရှာဖွေစစ်ဆေးပြီးဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းချင်းရိုင်ကန်လူဝင်မှုကြီးကြပ်ရေးအရာရှိရဲမှုအေကွန်ဘွန်စပါတင်ကဖေဖော်ဝါရီ၄ရက်နေ့မှာအတည်ပြုကြေညာပါတယ်။တာချိလိတ်ခရိုင်အထူးရေးအုပ်ချုပ်ရေးဦးစီးဌာနကထုတ်ပြန်တဲ့သတင်းမှာတော့ရှမ်းပြည်နယ်မိုင်းဆပ်မြို့မိုးတလန်ကျေးရွာအုပ်စုအတွင်းဝါအထုဒေသနှင့်အတွင်းကကာရာအိုကေဆန်နေမှာဖေဖော်ဝါရီ၃ရက်နေ့ကဖမ်းမိကြတယ်လို့ဆိုပါတယ်။လက်ရှိမှာတော့သူတို့ကိုမိုင်းတွန်းရဲစခန်းမှာအမှုဖွင့်အရေးယူထားတယ်လို့ဆိုပါတယ်။အခုလိုရှမ်းပြည်နယ်အတွင်းထိုင်းနိုင်ငံတရားသားတွေအစုလိုက်အပြုံလိုက်တရားမဝင်နေထိုင်မှုနဲ့အဖမ်းခံရတာဒါပထမဆုံးအကျင့်ဖြစ်တယ်လို့ထမ်းမက်ကပြောဆိုထားပါတယ်။